Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရ2016ခုနှစ်ဖေဖော်ဝါရီ29ရက်စနေနေ့ညနေ6နာရီခွဲနဲ့9နာရီထိစီစဉ်တွေကို line to meter 16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်ကျွန်တော်ကတော့ဝဲမဲမှာဒီနေ့ထိတဲ့ရောက်သတင်းတွေကိုကိုရဲကောင်နဲ့အတူပြောပြပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာဆီးရီးယားမှာပြစ်ခတ်ရဆဲရေးစလိုက်ပြီးနေရာများစွာမှာတိုက်ပွဲမဖြစ်အောင်ထိန်းထားနိုင်ပါတယ်အီရန်မှာတော့လွှတ်တော်ယူကောက်ပွဲစတန်အရအလေလက်ဖြစ်ပင်ပြောင်းလဲသမားတွေအသာရနေပါတယ်အာဖဂန်နစ္စတန်မှာတော့အထူးကံဘုံခွဲသမားလက်ချက်ချောင်းလူအနည်းဆုံး73ဦးသေဆုံးသွားခဲ့ရပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါရှားဖောင်ရေ
ကောင်းပါပြီရှင်ဒီကချင်းပြည်နယ်ကလူမှုအခြေပြုမူရစေဝါတိုက်ဖြတ်ရေးသမားတွေလုံခြုံရေးအတွက်စိုးရိမ်ရလို့အခုလက်ရှိသူတို့ရဲ့ banking ဖြတ်စည်းရေးလှုပ်ရှားမှုအခြေအနေကဘယ်လိုရှိနေပါသလဲ
သူတို့ကလည်းဒီအခြေအနေရပေါ့ဒီအကြီးအအနေနဲ့ရေးအနေနဲ့တော့တာဝန်ယူနိုင်ဘူးစစ်တမ်းနဲ့ပဲပြလို့ရင်လုပ်ပါဆိုတဲ့အနေထားမျိုးနဲ့အခုကတော့ဒီအခြေအနေရပ်သွားတဲ့အခက်ခဲအနေထားမျိုး
ကချင်ငင်းရဲ့အကျိုးဆောင်အဖွဲ့ကဦးအင်းရှင်ဆန်းအောင်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီအကြောင်းနဲ့အတူနိုင်ငံတကာနဲ့ဆိုင်တဲ့ဆောင်းပါးတွေမှာကြားမှာကတော့အမေရိကန်ပြည်ထောင်စုရဲ့သမ္မတလောင်းရွေးချယ်ပွဲမဲဆွယ်စည်းရုံးမှုပဲထိရောက်နေပြီလဲမြောက်ကိုရီးယားပေါ်ရေးယူနိုင်အောင်ကုလသမဂ္ဂရဲ့စ조사မှုကဘယ်အခြေအနေထိရောက်နေပြီလဲဆိုတဲ့အကြောင်းတွေနဲ့မလေးရှားလေယာဉ် MH17 ဘာကြောင့်ပြက်ကျခဲ့ရလဲဆိုတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့ကိုရဲခေါင်တို့ကကြေညာပေးမှာဖြစ်ပါတယ်ရှင်
ဆီးရီးယားနိုင်ငံမှာအပြစ်ခတ်ရဆဲရေးဒီနေ့စခဲ့ရမှာအများစုနေရာတွေမှာတိုက်ပွဲတွေမဖြစ်အောင်ထိန်းထားနိုင်နေပါတယ်ဒါပေမဲ့တိုက်ပွဲတချို့တော့ဖြစ်ခဲ့တာရှိပါတယ်နိုင်ငံပိုင်သတင်းမီဒီယာကဟာမာပြည်နယ်အဓိကမြို့ဆလာမီးယားကစင်ကြေဖုံးမှာကားဘုံးပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးစစ်သားနှူးတေခဲ့ရတယ်လို့သတင်းထုတ်ပြန်ထားပါတယ်ဒီမြို့ဝင်နားမှာဖြစ်ခဲ့တဲ့ဘုံးခွဲမှုအတွက်ဘသူကမှတော့သူတို့လက်ချက်ဖြစ်တယ်လို့ထုတ်ပြောလာတာမရှိသေးပါဘူးဆီးရီးယားဆိုတာတပ်ဖွဲ့တွေနဲ့တဘုံဖွဲ့တွေကြားအခြားပစ်ခတ်မှုတွေဖြစ်ခဲ့တာကတော့တူရကီနယ်စပ်နားကလက်တာကီယာပြည်နယ်မှာဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်။တကယ်တော့အမေရိကန်နဲ့ရုရှားတို့ပူးပေါင်းကြားဝင်ဆက်ဆက်ပေးခဲ့တဲ့ဒီဆီးရီးယားအပြစ်ရရေးဟာဆီးရီးယားစံတော်ချိန်တောက်ချာနေညတကောင်မှာစအသက်ဝင်ခဲ့တာပါ။ဆီးရီးယားတိုက်ခိုက်ညံဝောင်းအဖွဲ့ဖြစ်တဲ့အစစ်မြင့်ညှိနှိုင်းရေးကော်မတီကအခုအပြစ်ခတ်ရဆဲရေးမှာအဖွဲ့ပေါင်း69ဖွဲ့ပါဝင်ဆောင်ရွက်ဖို့ကတိပြုထားတယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။ဒါပေမဲ့ဒီအပြစ်ရရေးသဘောတူညီချက်ထဲမှာ IS Islamic စစ်သည်ကြောအကြမ်းဖက်အဖွဲ့နဲ့အယ်ကိုင်ဒါနဲ့ဆက်သွယ်ရှိတဲ့ Al Nusra အဖွဲ့တွေတော့မပါပါဘူး။အခုယာယီပြစ်ခတ်ရဆဲရေးသဘောတူညီချက်အသက်မွေးခင်တနားရီလူမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီကလည်းဒီသဘောတူညီချက်ကိုတညီတညွတ်ထဲထောက်ခံခဲ့ပါတယ်ခင်ဗျာ
။အီရန်လွှတ်တော်ရွေးကောက်ပွဲစနေနေ့အစောပိုင်းစစ်တမ်းရလဒ်တွေအရတော့ပြုပြင်ပြောင်းလဲရေးသမားတွေနဲ့အလေလက်သဘောထားရှိတဲ့တမယိုကြဝါဒီတွေဟာအသာစီးရနေပြီးဒါအားဆိုရင်တမရဟူစိန်ရိုဟင်နီအတွက်သူ့ရဲ့နိုင်ငံကြီးယူမှန်းချက်တဲ့အကောင့်တဲ့ပေါ်လာဖို့အခွင့်အခါကောင်းမဲ့အခြေအနေတည်းရဖြစ်လာစေပါတယ်။အီရန်နိုင်ငံအတွက်တော့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အတူနျူကလ িয়ার အရေးသဘောတူညီချက်တည်းရရရှိခဲ့ပြီးတဲ့နောက်ပိုင်းဒါဟာပထမဆုံးချိန်ပြုတ်လုတဲ့လွှတ်တော်ရွေးကောက်ပွဲတွေဖြစ်ပါတယ်။မဲပေးသူတွေဟာနိုင်ငံရဲ့ဘာသာရေးအကြီးအကဲအယာတိုလာအလီခါမေနီရဲ့လှုပ်ဆောင်ချက်တွေကိုစောင့်ကြည့်မဲ့အောက်ရှောင်အဖွဲ့ Assembly of Experts မှာပါဝင်မဲ့အဖွဲ့ဝင်တွေကိုလည်းမဲပေးရွေးချယ်ရမှာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာပါကစ္စတန်နယ်စပ်နားမှာအထက်ကဘုံခွဲသမားတို့လက်ချက်ကြောင့်ဒီနေ့ပဲလူအနည်းဆုံး73ဦးသေဆုံးသွားပြီးလူ40ကျော်ဒဏ်ရာရခဲ့တယ်လို့အာဖဂန်ရာရှိတွေကထုတ်ပြောလိုက်ပါတယ်။ဒီဘုံခွဲသမားအနေနဲ့မော်တော်ဆိုင်ကယ်မောင်းလာပြီးကူနာပြည်နယ်မြို့တော်အစာဒါဘက်ကအုပ်ချုပ်ရေးမှူးရုံးအဝင်ဝနားမှာကိုယ့်အကူဘုံခွဲဖြစ်လိုက်တာဖြစ်တယ်လို့မျက်မြင်သက်တမ်းတွေကဆိုပါတယ်။ဒါပေမဲ့ဒီတိုက်ခိုက်မှုကြောင့်သေဆုံးသွားသူတွေထဲမှာတာလီဘန်နှိမ်နင်းရေးဒေသခံပြည်သူစစ်တပ်မှမလိခံချံလဲပါသွားပါတယ်။ဒါပေမဲ့ဒီဘုံခွဲမှုကိုဘယ်သူကလုပ်တယ်ဆိုတာတော့ထုတ်ပြောတာမရှိသေးပါဘူး။ဒီတိုက်ခိုက်မှုကြောင့်အနီးနားမှာဖြတ်သွားတယ်ဒါမှမဟုတ်အနီးနားကပန်းချံမှာဆော့ကစားနေတဲ့ကလေးငယ်တွေပါဝင်အရသာအများစုထိခိုက်သေးကြခဲ့ရတယ်လို့ပြည်내ရရှိတွေကဆိုပါတယ်။တရားပြင်းထန်သူခုနှစ်ဦးကိုတော့အနီးနားကနဂါဟာပြည်내ကဆေးရုံကိုပို့ထားပါတယ်ခင်ဗျာ။
ဆိုမာလီယာနိုင်ငံမြို့တော်မှာတောက်ကြနေညက်တွေကပြင်းထန်တဲ့ပောက်ကွဲမှုတွေနဲ့တနက်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အနည်းဆုံးလူ12ဦးသေဆုံးပြီး30ဦးထက်မနည်းထိခိုက်ဒဏ်ရာရသွားပါတယ်။ El Shahab စစ်သွေးကြောအဖွဲ့ကဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်တာဖြစ်တဲ့ကြောင်းကြေညာထားပါတယ်။ဒေသစံတော်ချိန်ည9:45မိနစ်လောက်မှာမိုဂါဒီရှုမြို့ရဲ့ SYL ဟိုတယ်အနီးကလုံခြုံရေးစစ်ဆေးရေးဂိတ်တစ်ခုမှာပောက်ခွဲပစ္စည်းတွေအပြည့်တင်ထားတဲ့ထရက်ကာတစ်စီးပောက်ကွဲခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အဲ့ဒီဂိတ်မှာရှိနေတဲ့အမျိုးသားလုံခြုံရေးအဖွဲ့ဝင်9ဦးဟာပောက်ကွဲမှု မှုကြောင့်ချက်ချင်းတည်ဆုံသွားပြီးအသေးခံဘုံခွဲတဲ့ကားဝမောင်းသူလည်းတည်ဆုံသွားတယ်လို့ဆိုမာလီယာနိုင်ငံလုံခြုံရေးဝန်ကြီးအဒါရာဇက်အိုမာမိုဟာမက်ကပြေဝေကိုပြောပါတယ်အဲ့ဒီပတ်ကွဲမှုဖြစ်ပြီးမကြခင်မှာပဲတနတ်သမား3ဦးဟာကားတဲကနေထွက်လာပြီးတနတ်နဲ့စတင်ပြစ်ခတ်ရင်ဟိုတယ်တွေကိုဝင်ရောက်ဖို့ကြိုးစားခဲ့ပြီးမဲ့လုံခြုံရေးအဖွဲ့ဝင်တွေကတားဆီးခဲ့ပါတယ်ဟိုတယ်မှာရှိတဲ့လုံခြုံရေးတပ်ဖွဲ့တွေနဲ့အဆောက်အအုံကစစ်သွေးကြ3ဦးဟိုတယ်တွေကိုမဝင်ရောက်ခင်မှာပြစ်တက်နိုင်ခဲ့တယ်လို့ဆိုမာလီယာလုံခြုံရေးဝန်ကြီးကပြောပါတယ်ဒါ့အပြင်ည 8:45မိနစ်မှာလဲတရက်သမားတွေအသုံးပြုတဲ့ကားကနေဒုတိယကြိမ်ပောက်ခွဲမှုဖြစ်ပွားခဲ့တဲ့အတွက်ပျက်စီးဒဏ်ရာရမှုတွေနဲ့ရှုပ်ထွေးမှုတွေထပ်ပြီးဖြစ်ပေါ်ခဲ့ပါတယ
် UAB ကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အတန်ကနေစနေနေ့ညနေဘက်သတင်းတွေကိုဆက်လက်ကြေညာပေးနေပါတယ် Laos နိုင်ငံအနေနဲ့အာဆီယံနိုင်ငံကြီးဝင်ကြီးစီဝေးကိုမြို့တော် VN ချမ်းမှာဒီနေ့စတင်လိုက်ပါပြီတရုတ်နိုင်ငံနဲ့နယ်မြေတင်မှတ်မှုတွေများလာချိန်မှာဖြစ်လာတဲ့အာဆီယံ၈ချက်မှာရှာနိုင်ငံများအသင်းရဲ့ဒီအစည်းအဝေးမှာနိုင်ငံတကာနဲ့ဒေတာရင်းကိစ္စရပ်တွေကိုအမြင်ဖလှယ်ကြမှာဖြစ်ပါတယ်။ဒီအစည်းအဝေးဟာ Laos နိုင်ငံအနေနဲ့အာဆီယံဥက္ကဋ္ဌတာဝန်ကိုမလေးရှားနိုင်ငံကနေလွှဲပြောင်းယူပြီး Laos နိုင်ငံမှာကျင်းပတဲ့ပထမဆုံးဝင်ကြီးအဆင့်ဆွေးနွေးပွဲဖြစ်ပါတယ်။နှစ်ရက်ကြာကျင်းပမဲ့ဒီအစည်းအဝေးမှာတောင်တရုတ်ပင်လယ်တွင်တရုတ်ရဲ့နယ်မြေသစ်ဖော်ထုတ်မှုနဲ့ဆောက်လေလုပ်ငန်းကြီးတွေလုပ်ကိုင်နေတာအပြင်ဒေတာရင်းကုန်သွယ်ရေးနဲ့နိုင်ငံခြားခီးသွားလေပတ်မှုကိစ္စနောက်အာဆီယံနဲ့နိုင်ငံခြားမိဖက်နိုင်ငံတွေကြားထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွန်းမြေကိစ္စတွေကိုအဓိကဆွေးနွေးကြမှာဖြစ်ပါတယ်။အမေရိကန်မဟာမိတ်ဖိလစ်ပိုင်နိုင်ငံအနေနဲ့လည်းဒီနယ်မြေအငင်းပွားမှုတွေကိုနိုင်ငံတကာတရားစီရင်မှုနဲ့ဖြေရှင်းဖို့တောင်းဆိုနေတာဟာနိုင်ငံရေးရာရန်စတာဖြစ်တယ်လို့တရုတ်ဘက်ကတော့ကြာတာရင်းနေကပဲဆွဆွဲလိုက်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့လည်းဒီနှစ်နှောင်းပိုင်းလာအိုစ်နိုင်ငံမှာပဲလုပ်မယ့်အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အစီအစဉ်ထားပါတယ်။တကယ်တော့အဖွဲ့ဝင်10နိုင်ငံရှိတဲ့ဒီအာဆီယံဖွဲ့ထဲမှာမြန်မာနိုင်ငံပါဝင် Laos, Thai, Cambodia, Singapore, Philippines, Brunei, Vietnam, Malaysia နဲ့ Indonesia နိုင်ငံတွေပါပါတယ်ခင်ဗျာ
အမေရိကန်နိုင်ငံအရှေ့တောင်ပိုင်းကတောင်ကာရိုလိုင်းနားပြည်နယ်ဟာလာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုကိုယ်စားပြုပြီးဝင်ရောက်ရှင်ပြိုင်မယ့်ကိုယ်စားလှယ်လောင်းကိုစနေနေ့မှာရွေးချယ်မှာဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့ရည်မှန်းထားတဲ့ဘာနီဆန်ဒါစ်နဲ့ဟီလာရီကလင်တန်တို့ဟာတောက်ကြနေညကတောင်ကာရိုလိုင်းနားပြည်နယ်ကမဲပေးသူတွေကိုအနီးကပ်ပြီးမဲဆွယ်စည်းရုံးမှုတွေပြုလုပ်ခဲ့ကြပါတယ်။စနေနေ့မှာကျင်းပမယ့်ဒီမိုကရက်တစ်ကိုယ်စားလှယ်လောင်းရွေးချယ်ပွဲမှာအနိုင်ရမယ်လို့မျှော်လင့်ထားတဲ့ကလင်တန်ကနိုင်ငံကိုစူးစီးညီညွတ်မှုပေးဖို့သူမရဲ့မျှော်မှန်းချက်ကိုပြောကြားခဲ့ပြီးဘာနီဆန်ဒါစ်ကတော့ Republican Party ဘက်ကသမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့ရည်မှန်းထားတဲ့ Donald Trump ကိုဥတီပြီးတိုက်ခိုက်ခဲ့ပါတယ်။သမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့အတွက်လိုအပ်တဲ့ကိုယ်စားလှယ်အရေးအတွက်ထောက်ဝါလောက်ကိုရွေးချယ်ကြမယ်။လာမယ့်အပတ် Super Tuesday နေ့မှာမဲပေးဆုံးဖြတ်ကြမယ်ပြည်နယ်အများစုမှာ Donald Trump ကအသာစီးရနေတာဖြစ်ပါတယ
်။ American စီးပွားရေးပြီးခဲ့တဲ့နှစ်ကုန်မှာခံမှန်းထားတာထက်ပိုမြန်မြန်တိုးတက်လာနေပေမဲ့ဒီတိုးတက်မှုနှုန်းကနှေးခွေနေပါသေးတယ်။တောက်ကြနေတဲ့ American ကုသရေးရောင်းဝယ်ဝန်ကြီးဌာနအစီရင်ခံစာအရ2015ခုနှစ်နောက်ဆုံး၄လပတ်ရဲ့ GDP စုပေါင်းပြည်တွင်းအတင်ထုတ်လွှင့်မှုတန်ဖိုးတိုးတက်လာမှုဟာနှစ်စဉ်တိုးတက်မှုနှုန်း100ခန်းနှုန်းမှာပဲရှိခဲ့တယ်လို့ဆိုပါရစေ။အရင်တုန်းကတော့ကြံ့ကျင်သူတွေကဒီ GDP တိုးတက်မှုနှုန်းဒီထက်နှေးကွေးလိမ့်မယ်လို့တွက်ဆခဲ့ကြတာပါ။အခုလိုခံမှန်းခဲ့တာကဘတ်ပေါင်းစုံကင်းကနန်းအချက်လက်တွေကိုအခြေခံပြီးပုံမှန်လုပ်တဲ့ပြန်လည်တိုးတက်မှုတွေကနေတွက်ဆခဲ့တာပါ။တကယ်တော့2015ခုနှစ်တစ်နှစ်လုံးအတွက်အမေရိကန်စီးပွားရေးဟာ1.4ခန်းနှုန်းတိုးတက်ခဲ့ပါတယ်။အိမ်ပြည်တော်စီးပွားရေးအကြံပေးသူကတော့မနစ်ကစီးပွားရေးတိုးတက်မှုနှေးကွေးခဲ့ရတာကရေနံစည်းကျတာနဲ့အဲ့ဒီကဏ္ဍမှာရင်းနှီးမြှုပ်နှံမှုကျဆင်းလာတာနောက်အမေရိကန်တင်ပို့ကုန်တွေပေါ်မှာကမ္ဘာဝယ်လိုအားကျလာတဲ့အကြောင်းဖြစ်တယ်လို့ဆိုပါတယ်။တကယ်တော့အခုလိုကမ္ဘာဝယ်လိုအားကျလာတဲ့အထက်မှာအမေရိကန်နိုင်ငံကအမေရိကန်ဒေါ်လာစည်းကျပြီးပြည်ပကိုပို့တဲ့ကုန်တွေဈေးမြင့်တက်သွားတာလည်းပါတယ်လို့စီးပွားရေးတိုးတက်သူတွေကဆိုနေပါတယ်ခင်ဗျာ။
ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA အဖွဲ့ရဲ့ဥက္ကဋ္ဌအသစ်ဖြစ်သူဟာပြည့်ဝနေတဲ့အဖွဲ့ကြီးရဲ့ပုံရိပ်ကိုပြန်လည်ပြုပြင်သွားမယ်လို့ကတိပြုပြောကြားလိုက်ပါတယ်။တောက်ကြနေက FIFA အဖွဲ့ရဲ့ကွန်ဂရက်စ်ဟာ Swiss လူမျိုးဘောလုံးအဖွဲ့အမှုဆောင်တအူးဖြစ်တဲ့ ဂီယာနီအင်ဖန်တီနိုကိုဥက္ကဋ္ဌဖြစ်ရွေးကောက်တင်မြှောက်ပြီးခဲ့တဲ့နောက်သူကသူထမ်းဆောင်မဲ့တာဝန်နဲ့ပတ်သက်ပြီးသတင်းတောက်တွေကိုအဲ့ဒီတိုင်ပြောကြားခဲ့တာပါ FIFA အဖွဲ့ထဲမှာငွေကြေးအလွဲသုံးစားမှုတွေနဲ့အကျင့်ပြတ်ချစားမှုတွေရှိတယ်လို့အပြစ်တင်ခံထားရတဲ့ဆက်ဘတ်တလာရဲ့နေရာကိုစက္ကန့်နဲ့အင်ဖန်တီနိုဟာဒါဇင်နဲ့ရှိတဲ့ FIFA တာဝန်ရှိသူတွေရဲ့လက်ယူမှုအတွက်မှုကင်းဆိုင်ရာစစ်ဆေးစုံစမ်းမှုတွေအပါအဝင် FIFA အဖွဲ့ရဲ့အငင်းပွားပွဲကလှုပ်ဆောင်ချက်အမြောက်များကိုရင်ဆိုင်ဖြေရှင်းရမှာဖြစ်ပါတယ်
ထိတ်တန့်ရောက်တဲ့ဒင်းတွေကိုကိုဝင်းမင်းနဲ့ကိုရဲခေါင်တို့ကကြီးညာပေးခဲ့တာပါအခုဆက်လက်ပြီးတော့ဒီကချင်းပြည်နယ်ကမူရဆေဝါတိုက်ဖြတ်ရေးနောက်ဆက်တွဲအခြေအနေဘလို့ရှိတယ်လဲဆိုတာကိုအရင်ဦးဆုံးတင်ပြပေးပါမယ်ကချင်ပြည်နယ်တွင်လူတို့အားနဲ့ဘိန်းခင်းဖြတ်ဖို့တွားနေကြတဲ့ပတ်ဂျာဆန်လူတို့အခြေပြုမူရဆေဝါတိုက်ဖြည့်ရည်အဖွဲ့ဝင်တွေရဲ့အသက်အန္တရာယ်လုံခြုံရေးစိုးရိမ်နေရတဲ့အနေအထားဖြစ်လာလို့ကချင်ရက်မိရက်ဖတို့ရဲ့တိုက်တွန်းခြင်းနဲ့ပြန်လာနေကြပြီဖြစ်ပါတယ်။ဘိတ်ခင်းဆိုင်သူတွေနဲ့ဘိန်းဖြတ်သူတွေကြားနှစ်ဖက်အပြင်းထန်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးနောက်ကချင်ပြည်နယ်အစိုးရဘက်ကစစ်တပ်နဲ့ရဲတပ်ဖွဲ့ဘက်ကလုံခြုံရေးတာဝန်မယူတော့ဘူးလို့ပြောဆိုလိုက်တဲ့အပေါ်ဘိန်းသွားဖြတ်သူပြည်သူတွေရဲ့လုံခြုံရေးအတွက်စိုးရိမ်ရလို့ပြန်လာနေကြတာလည်းဖြစ်ပါတယ်။အသေးစိတ်ကိုတော့မတ်စုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်ကချင်ပြည်နယ်တွင်ဘိန်းအများဆုံးစိုက်ပျိုးရာဒေသတွေစီဘိန်းသွားဖြတ်နေကြတဲ့ပတ်ဂျစန်လို့ခေါ်တဲ့လူမှုအခြေပြုမူရစေဝါတိုက်ဖြတ်ရေးအဖွဲ့ဝင်တွေရဲ့အသက်အန္တရာယ်စိုးရိမ်ရတဲ့အနေအထားဖြစ်လာနေလို့ဒီကနေ့ဖေဖော်ဝါရီလ28ရက်နေ့စနေနေ့မှာတော့မိမိတို့ရောက်ရှိနေတဲ့နေရာတွေကနေပြန်လာဖို့တိုက်တွန်းကြတဲ့အတွက်ပြန်လာနေကြပြီဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကဦးစခုံတရင်ရဲ့နေကြားဆောင်တဲ့နဲ့ပြည်သူစစ်ပိုင်နယ်ဖြစ်တဲ့ကချင်ပြည်နယ်ကံပိုက်တီးဒေသဝေမိုးရွာမှာဘိန်းကင်းဆိုင်သူတွေနဲ့ဘိန်းဖြတ်စည်းသွားတဲ့ပတ်ဂျက်ဆန်အဖွဲ့တွေကြားတနက်တွင်နဲ့ပြစ်မိုင်းနေတဲ့ခွဲအပြန်အလှန်တိုက်ခိုက်မှုတွေကြောင့်နှစ်ဖက်အတော်လေးအထိနာခဲ့ကြပါတယ်ဒီလိုမျိုးဘိန်းဖြတ်လူမှုအဖွဲ့ကိုတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံကချင်ပြည်သူလူထုတွေကကချင်ပြည်နယ်အစိုးရနဲ့ဝန်ကြီးချုပ်ကိုဆန္ဒပြခဲ့ကြရာကရဲလုံခြုံရေးတွေနဲ့လည်းအခြေတင်တင်းမာမှုတွေဖြစ်ခဲ့ပါတယ်နောက်ပိုင်းမှာတော့ရဲတပ်ဖွဲ့ဝင်တွေဘက်ကလုံခြုံရေးတာဝန်မယူနိုင်တော့ဘူးလို့အတီလင်းပြောကြားခဲ့ပြီးတဲ့နောက်မှာဘိန်းဖြတ်ဖို့သွားနေတဲ့ပတ်ဂျက်ဆန်အဖွဲ့တွေရောက်နေတဲ့နေရာကနေပြန်လာကြဖို့တာဝန်ရှိသူတွေကမြစ်တာရက်ခံခဲ့တယ်လို့ကချင်ငင်းညာရေးကျိုးဆောင်ဖွဲ့ကဦးအင်းရှန်ဆန်အောင်ကပြောပါတယ
်။မမေကဒီကနေ့လည်းဆမားရေပေါ်ဆုံးကြတဲ့အခါကျတော့ဒီနေ့အပြည့်အနဲ့ဒီနေ့ရေးနဲ့ဒီပတ်သက်တာအဖွဲ့နဲ့ကြီးကြတာရှိတယ်။အဲကြီးကြတဲ့အခါကျတော့အာသူတို့ကလည်းဒီအခြေအနေရပေါ့ဒီနေ့အပြည့်အနဲ့ရေးအနေနဲ့တော့စာဝန်မယူနိုင်ဘူး။ဒါပေမဲ့ပြလို့ရလို့ပါဆိုတဲ့အနေအထားနဲ့အခုကတော့ဒီစီစဉ်ရက်သွားတဲ့အမှုရှိပါတယ်။စကားလို့ပြောဆိုတော့ဒီတော်ကြီးအပြင်းအားနဲ့တောင်းချင်တာရတယ်။ဒါပေမဲ့ဖြစ်နေကြတယ်။အခုတော့ပြလို့မရတဲ့အနေအထားနဲ့ဖြစ်နေကြတယ်။လုံချုံရင်းတော့စကားပါမယ်။ဒါမှမဟုတ်ရေးရရေးကြရလဲပြောက်သွားတာမျိုးဖြစ်တယ်။အတူတူသွားမယ်။ဒါပေမဲ့ဘလောက်အပြင်းရောမဖြစ်တော့ဘူး။ကောဘာမှမပါလဲဆိုတော့လည်းလည်းနဲ့ပို့ကြည့်တဲ့ဖြစ်ပေါ်ဆိုတော့ကိုကြီးမကြီးလေးစီစီကြရမှာ
ဘိန်းခင်းအများပြစိုက်ပျိုးထားတဲ့ကချင်ပြည်နယ်ကံပိုက်တီဒေသထဲမှာစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကတာဝန်ခံမှုမရှိဘဲတွားရောက်မယ်ဆိုရင်တော့အလွန်ကိုအန္တရာယ်များတဲ့အနေအထားဖြစ်တယ်လို့ဘိန်းခင်းဖြတ်အဖွဲ့ပတ်ဂျက်ဆန်နဲ့တောက်လျှောက်သတင်းလိုက်ပါရယူနေတဲ့ဒေသခံသတင်းတောက်ကိုစော်မိုးထက်ကလုံခြုံရေးအနေအထားစိုးရိမ်ရတဲ့အခြေအနေအခုလိုပြောပြပါဗျ
။လုံခြုံရေးအနေအထားကစစ်တပ်မပါလို့ကတော့ထိခိုက်ဒဏ်ရာရမှုပြီးဆုံးမှုတော်တော်ကူများတဲ့တဘောရှိတယ်။အခုလိုသူတို့တွေပေါ့နော်အခုလိုပြန်ပြီးတော့ထောက်လာလိုက်တာကလည်းသိုးတွေကအကောင့်လို့ပြောလို့ရတာပေါ့။ကျွန်တော်တို့သုံးတက်ကြည့်တာဒီခွက်တွေရှစ်ဆက်ပြီးတိုးသွားမယ်။လုံလုံရရလည်းရဲရင်အားလောက်ပဲထည့်လိုက်မယ်ဆိုလို့ရှိရင်တော့အရန်ကိုစိုးရင်ကြာအနေထားပါ။အဲလိုဆိုတကယ်လို့သူတို့လုံလုံကြီးမပြေးလဲဆွတ်ပြီးသွားမယ်မမြင်နိုင်တဲ့အဆက်ကြီးအများကြီးဖြစ်လာနိုင်တယ်။ဘာလို့လဲဆိုတော့သူတို့ရဲ့အနေဖြစ်သွားပြီလေ။ပြောမယ်ဆိုလို့ရှိရင်လုံလုံကြီးအနေထားကတော့ DGS အဖွဲ့ကြီးအတွက်လုံကိုအားနေပါတယ်။တော်တော်ကိုအားနေတယ်
ကချင်ပြည်နယ်တွင်ဘိန်းကင်းအများဆုံးစိုက်ပျိုးရာဒေသတွေဖြစ်တဲ့ကဒုံးနဲ့ကံပိုက်တီဒေသတွေစီကိုသွားနေကြတဲ့ပတ်ဂျက်ဆန်လို့ခေါ်တဲ့ကချင်လူမှုဘိန်းကင်းဖြတ်စည်းရေးအဖွဲ့ကိုဘိန်းကင်းပိုင်ရှင်တွေနဲ့ထိတ်တန့်ရင်ဆိုင်မှုရှိမှဆိုတဲ့လုံခြုံရေးအကြောင်းပြချက်နဲ့စစ်တပ်နဲ့နယ်မြေရဲလုံခြုံရေးတွေဘက်ကပိတ်ပြီးတော့တားဆီးခဲ့တာပါပြည်သူလူထုကလူမှုအင်အားနဲ့ကိုယ်တိုင်ပါဝင်တိုက်ဖြတ်ဖို့ကြိုးစားတဲ့လှုပ်ရှားမှုအပေါ်သက်ဆိုင်ရာပြည်နယ်အစိုးရနဲ့လုံခြုံရေးတာဝန်ရှိသူတွေဘက်ကပူးပေါင်းပါဝင်သင့်ပါတယ်လို့အရက်ဖတ်လူမှုအခြေပြု CSO Forum ကမတ်သိန်းနီဦးကအခုလိုပြောပါတယ်ကျွန်တော်
တို့အစိုးရရဲ့အာ တင်းမှုနဲ့အစိုးရရဲ့ပူးပေါင်းပါဝင်မှုကိုဒါရမယ်ဆိုရင်ပေါ်ပြီးလူတွေလှုပ်ရှားမှုအစီအစဉ်မျိုးရေးတိုက်ချဲ့ရင်ဟာတိုင်းစားတကူထိအောင်မြင်မှာပါရှင်။ movement အစီအစဉ်ကိုလည်းကျမတို့ကလူတွေကိုထိုက်နာပြင်မှုမရှိသေးတဲ့ပေါ့နော်။ဒီမျိုးတွေကိုကျမတို့ပို့ပြီးတော့စဉ်းစားကြည့်ဖို့လိုပါတယ်။အခုလေးရဟိုနောက်ဆုံးချင်ကြဘူးပေါ့နော်။ဆိုတော့ကျမတို့လည်းလူကြီးတွေနဲ့လူကြီးမိနိုင်ပါတယ်။ဆိတ်ရှည်နာကောင်းမှန်တော့လေစက်မတိုးကြပါနဲ့ပေါ့နော်။အန်ဒီရမဖြစ်သေးတဲ့လူနဲ့လောက်ပါပြန်ဆက်ခဲ့တာပြီးရင်နောက်ထပ်ညီနိုင်မှုတွေပြင်ဆင်မှုတွေနဲ့ပြန်လောက်ပါအောင်ဆိုပြီးတော့မငယ်ညှိရပါတယ်ရှင
်။အခုလိုမျိုးဘိန်းကင်းဖြက်စီးဖို့သွားတဲ့လူတို့ဥဆောင်တဲ့အဖွဲ့နဲ့ဘိန်းကင်းဆိုင်သူရွာသူရွာသားတွေအကြားအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားတာကိုရှုံချကြောင်းနဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးကျူးလွန်သူစီစဉ်ဆောင်ရွက်သူတို့ကိုအမြန်ဆုံးဖော်ထုတ်စုံစမ်းပြီးတရားဥပဒေနဲ့အညီအရေးယူဆောင်ရွက်ပေးဖို့နဲ့တိုက်ခိုက်ခံရသူတွေရဲ့နှင်နာမှုတွေကိုတာဝန်ရှိသူတွေဘက်ကတာဝန်ယူပေးဖို့အရက်ဖတ်လူမှုအခြေပြုအဖွဲ့ CSO Forum ကလည်းကြေညာချက်ထုတ်တောင်းဆိုပါတယ်။မြန်မာတိုင်းငံလုံးတိုင်းတာနဲ့စိုးရိမ်စရာအနေအထားကိုရောက်နေတဲ့မျိုးရေးဆေးဝါးပြဿနာ၊ဘိန်းဆိုင်ပြိုထုတ်လုပ်မှုတွေနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရသက်ဆိုင်ရာပြည်내အစိုးရလွှတ်တော်တက်မတော်နဲ့မျိုးရေးအထူးနှိမ်နင်းရေးအဖွဲ့တို့ကလူမှုရဲ့လိုလားချက်အတိုင်းပြည်သူလူထုနဲ့လက်တွဲပူးပေါင်းဆောင်ရွက်ဖို့ကိုလည်းပြည်သူတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကတိုက်တွန်းတောင်းဆိုနေကြတာဖြစ်ပါတယ်ရှင
်။ဒီမအတိတ်တိုင်းရနိုင်ပြည်ပေါ်သစ္စာမဲတာဒီပနိုင်ငံပေါ်သစ္စာခံတာတက်မတော်ပေါ်သစ္စာမဲတာတွေကြောင့်နိုင်ငံအရေးကိစ္စတွေရှုပ်ထွေးခဲ့ပြီးအဲ့ဒီလိုထမဖြစ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေမှာတတ်မှတ်ချက်တချို့ထည့်သွင်းထားတာဖြစ်တယ်လို့ဝီယုံမူကြီးမင်းအောင်လိုင်ကမကြသေးခင်ကပဲပြောသွားပါတယ်။ဘူဂျိုမူကြီးရဲ့ဒီစကားကိုကျွန်တော်တို့သောတာရှင်တွေသဘောတူပါသလား။သမရသည့်ရွေးချယ်ရေးအစိုးရအဖွဲ့အလွှဲအပြောင်းအခြေခံဥပဒေပြင်ဆင်ရေးစတဲ့အရေးကြီးကိစ္စရပ်တွေရှိနေချိန်မှာဘူဂျိုမူကြီးကဘယ်လိုရည်ရွယ်ချက်နဲ့ဒီလိုပြောတယ်လို့နားလည်ပါသလဲ။အခုလာမယ့်စနေညဒါရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က1-2-3-2-2-9-9-9လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
နောက်နှစ်နာရီကြာမှထုတ်လွှင့်မဲ့ဒါရိုက်လေလိုင်းဆွေးနွေးခင်းမှာသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းဆောင်ပါတွေကိုဆက်လက်တင်ပြပေးပါမယ်။အရင်ဦးဆုံးတော့ဒီ American ပြည်တော်စုရဲ့သမ္မတလောင်ရွေးချယ်ပွဲမဲဆွယ်စည်းရုံးမှုအကြောင်းတွေကိုတင်ပြပေးပါမယ်။ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်နေတဲ့ Hillary Clinton နဲ့ Bernie Sanders တို့အူဟာစနေနေ့မှာတောင်ကိုရီးယားပြည်နယ်ပနမရွေးကောက်ပွဲမှာထိတ်တိုက်တွေ့ကြမှာဖြစ်ပြီးဒါဟာသူတို့နှစ်ဦးကို American တောင်ပိုင်းမှာလူကြိုက်ဘလောက်များတယ်ဆိုတာပထမဆုံးစဉ်းစားလိုက်တာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ March 1ရက်နေ့မှာကျင်းပမဲ့ Super Tuesday လို့ခေါ်ကြတဲ့ပနမရွေးကောက်ပွဲတွေနဲ့အကျိုးမဲပေးပွဲတွေကို Democrat ဘက်ကရော Republican တွေကပြည်내ပေါင်းတရာစင်ကျော်လောက်မှာကျင်းပမှာနဲ့ပတ်သက်ပြီး VOA သတင်းတောက်ဂျင်းစမဲလိုသတင်းပေးပို့ထားတာကိုတော့ဒေါခင်မြွတ်သက်ကပြောပြပေးမှာပါရှင်
။ We are not going to let voting rights be undermined and suppressed.
လူနည်းစုမဲဆန္ဒရှင်ရာဂိုင်းနှုန်းများလာတဲ့တောင်ကရိုလိုင်းနားက Democratic Party ရဲ့ပထမဆုံးအကြိုမဲပေးပွဲမှာအာဖရိကနယ်ပွား American တွေရဲ့မဲရဖို့ Hillary Clinton ကကြိုးပမ်းနေပါတယ
်။ I also believe that if we work togetherto make major new investments in communities that have been left behind and guarantee justice and dignity
တိုးတက်မှုနောက်ကျနေတဲ့အတိုင်းဝိုင်းအတွက်ပင်မရင်းနှီးမြှုပ်နှံမှုအသစ်ချဖို့တရားမျှတရေးအာမခံမှုနဲ့အမေရိကန်နိုင်ငံသားတိုင်းဂုဏ်သိက္ခာရှိဖို့ကျမတို့လက်တွဲလှုပ်ဆောင်မယ်ဆိုရင်အားလုံးအတွက်အကျိုးရှိမယ်လို့ယုံကြည်ပါတယ်
။ပြန်ဖက် Bernie Sanders ကလည်းနာမည်ကျော်မင်းသား Danny Glover ရဲ့အကူအညီနဲ့လူမဲမဲဆန္ဒရှင်တွေရဲ့မဲကိုရဖို့လုပ်နေတာပါ
။ Next President
သူကတော့ Missouri နဲ့ Oklahoma မှာကျင်းပမယ် Super Tuesday အတွက်ပိုးပြီးအားယုံထားပါတယ
် We have taken on the political establishment we've taken on the media establishment
and our တို့ကလက်ရှိနိုင်ငံရေးအခင်းကျင်းကိုရောသတင်းမီဒီယာလက်ရှိအခြေအနေကိုပါဝေဖန်ခဲ့ပြီးပါဘူးတနေ့ထက်တနေ့လဲတိုးပြီးဝေဖန်ဖို့ရှိပါတယ်
ပါတီနှစ်စလုံးကပါဝင်ရှင်ပြိုင်ကြသူတွေဟာရားနဲ့ချီတဲ့ကိုစလေရီလာကြမယ် Super Tuesday အတွက်အဓိကအာရုံစိုက်ကြပါတယ် Super Tuesday ကျင်းပမယ်ပြည်내အများပြားမှာကောက်ယူတဲ့စစ်တမ်းတွေမှာတော့ Republican Party က Donald Trump ကဦးဆောင်နေတယ်လို့ Nevada မှာသူနောက်ဆုံးနိုင်လိုက်တာပေါ့မူတည်ပြီးလဲသူနိုင်ဖို့မျှော်လင့်နေတာပ
ါ We won the evangelicals we won with young we won with old we won with highly educated
We won with poorly educated.
ဝင်ကြီးလီမဲတွေကိုကျွန်တော်တို့ရတယ်လူငယ်မဲတွေရောလူကြီးမဲတွေပါရတယ်ပညာတတ်သူရောပညာသိမ့်မတတ်တဲ့သူတွေရဲ့မဲတွေလည်းရတယ်ပညာသိမ့်မတတ်တဲ့သူတွေကိုကျွန်တော်ချစ်တယ
် Trump ရဲ့အဓိကအပြိုင်ဘက်ဟာအထက်လွှတ်တော်မှာ Marco Rubio ဖြစ်လာနိုင်ပါတယ
် So you have a very hardcore majority of Republicans that do not want Donald Trump as the nominee and as long as they're being divided up by 3 or 4 people
Donald Trump ကိုအမည်တင်သွင်းဖို့မလိုလားတဲ့ American Republican အများစုရှိနေချိန်မှာလူ3-4ယောက်ကိုခွဲပြီးမဲပင်နေရသရွေ့ဒေါ်နယ်အတွက်အဆင်ပြေနေမှာပါဒါပေမဲ့ဒီလိုကြီးပဲဆက်သွားနေမှာတော့မဟုတ်ပါဘူ
းဒါပေမဲ့ရူဘီယိုဟာနီဗာဒါမှာတက်တရပဲရတယ်တက်ဆက်အထက်လွှတ်တော်မှာတက်ခရုစ်နဲ့တော့ဆက်ပြီးပြိုင်နေရအောင်မှာဖြစ်ပါတယ
် The only campaign that has beaten Donald Trump and the only campaign that can beat Donald Trump is this campaign.
ဒေါ်နယ်ထရန့်ကိုမဲဆွယ်ပွဲနဲ့အနိုင်ချနိုင်မှာဖြစ်သလိုဒေါ်နယ်ထရန့်ကိုနိုင်အောင်လုပ်နိုင်မဲ့ပွဲကလည်းဒီမဲဆွယ်ပွဲပ
ါ Super Tuesday အတွက်မဲဆွယ်နေကြသူတွေထဲမှာ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich နဲ့အငြင်းစားအယုံကြောခွဲစိတ်ဆရာဝန်ကြီး Ben Carson တို့လည်းပါပါတယ
်ဒေါ်ခင်မျိုးသက်တင်ပြခဲ့တာပါရှင်အခုတော့ Syria နဲ့မြောက်ကိုရီးယားပေါ်အရေးယူနိုင်အောင်ကုလသမဂ္ဂရဲ့စ조사နေတာကိုတင်ပြပေးပါမယ်Syria နဲ့မြောက်ကိုရီးယားတို့ဟာလူအခွင့်အရေးချိုးဖောက်မှုတွေအတွက်ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့အနီးကပ်စစ်ဆေးမှုကိုခင်ရတော့မှာဖြစ်ပါတယ်အဖွဲ့ဝင်48ဦးပါဝင်တဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့အစည်းအဝေးကိုလာမယ့်တနင်္လာနေ့မှာဂျနီဗာမြို့မှာစတင်ပြီးလေးပတ်ကြာမြင့်မှာဖြစ်ပါတယ် VOA သတင်းတော် Lisa Slime ပေးပို့ထားတဲ့သတင်းကိုကိုရဲခေါင်ကပြောပြမှာပါရှင
်အဖွဲ့ဝင်48ဦးပါဝင်တဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီဟာမြန်မာအပါအဝင်နိုင်ငံပေါင်း40ကျော်ရဲ့လူအခွင့်အရေးမှတ်တမ်းတွေအကြောင်းဆွေးနွေးကြမှာဖြစ်ပါတယ်မနစ်ကဘူရွန်ဒီနိုင်ငံမှာဆိုးပါတဲ့လူအခွင့်အရေးအခြေအနေကိုကုလသမဂ္ဂအစည်းအဝေးမှာဆွေးနွေးခဲ့ပြီးတဲ့နောက်ဒီနှစ်မှာတော့အဲ့ဒီနိုင်ငံရဲ့တိုးတက်ဖြစ်ပေါ်မှုတွေကိုစစ်ဆေးသုံးသပ်ကြမှာဖြစ်ပါတယ်။ဒါ့အပြင်ကောင်စီဟာညှဉ်းပန်းနှိပ်စက်မှုတရားစီရင်ခြင်းမရှိဘဲကွပ်မျက်မှုတိတ်တဆိတ်ဖမ်းဆီးအကျဉ်းချမှုဘာသာရေးလွတ်လပ်ခွင့်နဲ့အကြမ်းဖက်မှုတိုက်ဖျက်ရေးစတဲ့အဖြစ်များတဲ့ကိစ္စရပ်တွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။ဒီထဲကမှကုလသမဂ္ဂလေလာစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့စီးရီးယားနိုင်ငံရဲ့အခြေအနေပေါ်အစီရင်ခံစာကိုမတ်လ15ရက်နေ့မှာတင်သွင်းမှာဖြစ်ပါတယ်။ကောင်စီရဲ့ဥက္ကဋ္ဌအသစ်ဖြစ်တဲ့ချွိုက်ကျွန်လင်းကသူ့အနေနဲ့စီးရီးယားနိုင်ငံရဲ့လူအခွင့်အရေးအခြေအနေကိုအထူးအာရုံစိုက်ပြီးဆွေးနွေးသွားဖို့မျှော်လင့်တယ်လို့ပြောပါတယ
်။ Staying focused on the human rights conditions in Syria will also send a very strong message
စီးရီးယားနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကိုအာရုံစိုက်လာအောင်လုပ်ချင်အဖြစ်စီးရီးယားမှာတပ်ဖြတ်မှုတွေကျူးလွန်နေသူတွေကိုသူတို့ရဲ့ပြည်မှုတွေအတွက်အနာဂတ်မှာတဖြည်းဖြည်းချင်းနဲ့တာဝန်ခံရလိမ့်မယ်ဆိုတာကိုအသိပေးလိုက်တာပဲဖြစ်ပါတယ်
။တာမတ်ကြီးချွိုင်ဟာတောင်ကိုရီးယားနိုင်ငံကဖြစ်ပေမဲ့သူ့အနေနဲ့မြောက်ကိုရီးယားရဲ့လူခွင့်ရေးချိုးဖောက်မှုကိစ္စအပါအဝင်ဘလို့အရေးကိစ္စအတွက်မဆိုဂျားနေပြီးဗတ်မလိုက်တဲ့ရည်တည်ချက်ကိုထိန်းသိမ်းထားမယ်လို့ VOA ကိုပြောပါတယ်။
Like in the case of Syria, we may not be able to see immediate
Syria ကိစ္စလိုမျိုးပဲမြောက်ကိုရီးယားမှာလူခွင့်အခြေအနေနဲ့ပတ်သက်လို့ချက်ချင်းပြောင်းလဲသွားတာမျိုးမြင်ရဖို့မရှိပါဘူး။ဒါပေမဲ့နိုင်ငံတကာအနေနဲ့ဒီကိစ္စကိုဆက်ပြီးတော့ဆွေးနွေးနေမှသာမြောက်ကိုရီးယားမှာဆိုးဝါးတဲ့လူခွင့်အခြေအနေတွေဖြစ်နေတာကိုလူသိများစီမှာဖြစ်ပါလေ
။မြောက်ကိုရီးယားနိုင်ငံဟာသူ့ရဲ့လူခွင့်အခြေအနေနဲ့ပတ်သက်ပြီးကောင်စီရဲ့ UPR လို့ခေါ်တဲ့နိုင်ငံတကာပုံမှန်လေ့လာသုံးသပ်မှုအောက်မှာစစ်ဆေးတာခံယူဖို့သဘောတူလိုက်တာဟာအားတက်စရာလက္ခဏာတွေပဲဖြစ်တယ်လို့ချွိုင်းကပြောပါတယ်။ဒါ့အပြင်ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာထိပ်တန်းကော်မရှင်နာတဦးမြောက်ကိုရီးယားနိုင်ငံကိုတွားရောက်နိုင်မှုဆွေးနွေးမှုတွေကိုလည်းစတင်နေပြီလို့သူကပြောပါတယ်
။ကိုရဲခေါင်တင်ပြခဲ့တာပါရှင်။အခုတော့မလေးရှားလေယာဉ် MH17 ဘာကြောင့်ပြန်ကြခဲ့ရတယ်လဲဆိုတဲ့တွေ့ရှိချက်အစ်တချို့ကိုတင်ပြပေးပါမယ်။လျှို့ဝှက်သတင်းတွေဖော်ထုတ်တဲ့အင်တာနက်သတင်းတောက်တွေကပြတ်ကျသွားတဲ့မလေးရှားလေယာဉ် MH17 ကိုပြစ်ခဲ့တဲ့ဒုံးကျည်ဆိုင်ရာအထောက်အထားတွေအရဒီဒေသကိုလွတ်ခဲ့တဲ့ရုရှားတပ်ဖွဲ့ပိုင်ဒုံးကျည်ဖြစ်တဲ့ဆိုတာကိုတွေ့ရတယ်လို့ထုတ်ပြောလိုက်ပါတယ်။ဒီအကြောင်း VOA သတင်းတောက် Henry Richwell သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြမှာပါရှင်။
ဟုတ်ကဲ့ပါ belinket.com internet ဆာမျက်နှာမှာလူဝတ်သတင်းတွေဖော်ထုတ်တဲ့သတင်းတောက်တွေကမလေးရှားလေယာဉ် MH17 ကိုပစ်ချရမှာအသုံးပြုခဲ့တဲ့ bug လို့ခေါ်တဲ့ဒုံးကျည်ကိုပစ်ထည့်ခဲ့တဲ့လောင်ချာဟာရုရှားနိုင်ငံလိုအမျိုးအစားဖြစ်ကြောင်းအထောက်ထားတပုံကြီးကိုစုထုတ်ပေးလိုက်ပါတယ်ဒီ belinket အဖွဲ့ထူထောင်သူ Elliot Higgins က view ကို internet skype ကနေပြောရမှာ
rather than talking about oh this missile launch has come from the Russian army and it's all wrong
ဒီဒုံးကျည်လောင်ချာကရုရှားကြီးတပ်ကဖြစ်တယ်လို့ပြောတာလည်းစာရင်ဒီတဲ့ပုံပြီးရှုပ်ထွေးနေပါတယ်ကျွန်တော်တို့ပြောနိုင်တာကဒီနာမည်နဲ့လူတွေသူတို့မျက်နှာမှာပါတဲ့ပုံတွေရထားတယ်ပြီးတော့ဒီလူတွေကဒီ bug ဒုံးကျည်လောင်ချာဘလို့ဖြစ်ပျက်ခဲ့တယ်ဆိုတာကိုသူတို့သိတယ်ဘ
ဘသူကအမိန်ပေးခဲ့တယ်ဆိုတာရောပေါ့ဗျာ
။ဟေကင်းဆက်ဒီအဖွဲ့အနေနဲ့ဒီ MH17 လေယာဉ်ပစ်ချပြီးနာယီပိုင်းနဲ့ရပိုင်းအတွင်းအင်တာနက်မှာတက်လာခဲ့တဲ့ယူကရိန်းနိုင်ငံအစီအပိုင်းကစစ်ရင်တန်းဗီဒီယိုပုံတွေကိုစူးစိခဲ့ပြီးဒီဘက်ဒုံးချီလောင်ချာနဲ့ဒီလေယာဉ်ကိုပစ်တဲ့ဒုံးချီကိုပစ်ထည့်ခဲ့တယ်လို့ယုံကြည်ကြောင်းထုတ်ပြောခဲ့ပါတယ
်။ Some of the photographs of the Buk missile launcher from July 17.
July 17ရက်နေ့ကယူကရိန်းမှာရှိနေခဲ့တဲ့ဒီဘက်ဒုံးချီလောင်ချာပုံတချို့မှာလောင်ချာဘေးကအမှတ်သားတွေတွေ့နေရပါတယ်။အဲ့ဒီအမှတ်သားကဂျွန်လတုန်းကရုရှားနိုင်ငံနဲ့ကားတန်းတစ်ခုမှပါလာခဲ့တဲ့ဒုံးချီလောင်ချာဘေးမှာပါတဲ့အမှတ်သားတွေနဲ့လုံးဝချွတ်စွပဲဗျ။အ
ဲ့ဒီနောက်မှာဒီ Bellingcat အဖွဲ့အနေနဲ့ရုရှားမှာဂျွန်လကရှိခဲ့တဲ့ဒီရင်တန်းသွားလမ်းကြောင်းကိုသိဖို့လမ်းဘေးကစစ်သားတွေနဲ့အရဲသားတွေတင်ထားတဲ့ဗီဒီယိုတွေကိုကြည့်ပြီးခြေအခံထုတ်ပေါ်ခဲ့ပါတယ်။အဲဒီမှာဒီရင်တန်းကရုရှားလေကြောင်းကာကွယ်ရေးတပ်မ53တပ်ရဲနှစ်အခြေစိုက်တဲ့ကတ်စ်မြို့ကနေစထွက်လာပြီးယူကရိန်းနယ်စပ်မှာခီးဆုံးသွားတဲ့သဘောတွေ့ခဲ့ရပါတယ်။အဖွဲ့ကောင်းဆောင်အီလီယတ်ဟေဂင်စ်ကဆက်ပြီ
း What we've been able to find is a vast number of social media accounts.
ကျွန်တော်တို့ရှာတွေ့ခဲ့တာကဒီကြောင်းကာကွယ်ရေးတပ်မ53ကစစ်သားတွေရဲ့လူမှုရေးမီဒီယာအင်တာနက်စာမျက်နှာတွေမှာအများကြီးပေါ်ဗျာ။အဲ့အရာပေါ်မှာအခြေခံပြီးတော့အဲ့လူတွေဘယ်သူတွေဖြစ်တယ်အဲ့တက်ထက်ကဘယ်စစ်သည်တွေဒီစစ်ရင်သားမှာပါခဲ့တယ်ဆိုတာကိုတစစီယူကြည့်ရတယ်ပေါ့လေဒါကြောင့်ဒီလူတွေကဒီလောင်ချာကိုတွေ့ခဲ့တာဖြစ်မယ်ပြီးတော့ဒီလောင်ချာထွက်သွားတာကိုဒီချိန်ချင်းမှာသူတို့မြင်ခဲ့ကြတယ်ဗျအဲ့တော့စုံစမ်းမှုတွေလုပ်ဖို့အတွက်သူတို့ ਨੇ ပြောကြည့်ရမယ်လေ
Bellingcat အဖွဲ့ကပဲဒီတိုင်းရင်းနှစ်တိုင်းရင်းမှုဟာ Dimitri T ဖြစ်ပြီးရုရှားလေကြောင်းကာကွယ်ရေးတပ်မ53တပ်မမှုကတော့ဗိုလ်မှူးကြီး Sage Barosovic Muskiv ဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်ဒီအသေးစိတ်တွေကိုနယ်သာလန်နိုင်ငံကစစ်ဆေးအဖွဲ့ကိုပေးထားပြီးပါပြီ။ဒီသတင်းတော့အဖွဲ့နောက်ဆုံးသုံးသက်ချက်ရဒီဘက်ဒုံးကျည်လောင်ချာကိုယူကရိန်းခွဲထွက်ရေးသမားတွေလက်ထက်ကိုရုရှားစစ်တပ်ကပေးခဲ့တဲ့အောင်မှရုရှားစစ်သည်တွေအနေနဲ့ဒီပြစ်လွတ်မှုအတွက်အကြံပေးရမှာပါဝင်ခဲ့ပုံရတယ်လို့ဆိုပါရယ်။ဒါပေမဲ့အခုလိုဆက်ဆွဲချက်တွေကိုရုရှားဘက်ကတောက်လျှောက်ညှင်းဆို့လာခဲ့ပြီးတခါမှာတော့ယူကရိန်းတပ်တွေကပြစ်ချတယ်ဆိုတာပြနိုင်တဲ့ဓာတ်ပုံနဲ့ဂျိုတုအထောက်အထားတွေကိုစူးစမ်းပြခဲ့ပါရယ်။ဒါကိုယူကရိန်းဘက်ကပြန်ပြီးပယ်ချခဲ့ပါတယ်။ဘယ်လင်ကက်အဖွဲ့ကတော့ရုရှားရဲ့ဒီအထောက်အထားတွေကအတုတွေပါလို့ထုတ်ပြောထားပါတယ်ခင်ဗျာ
။ကိုဝင်းမင်းတင်ပြခဲ့တာပါရှင်။အခုတော့သတင်းအချင်းချုပ်ကိုကိုဝင်းမင်းကတင်ညာပေးมาဖြစ်ပါတယ်ရှင
်။ Syria နိုင်ငံမှာပြစ်ခတ်ရဆဲဒီနေ့ဆရာခဲ့ရမှာအများစုနေရာတွေမှာတိုက်ပွဲတွေမဖြစ်အောင်ထိန်းထားနိုင်နေပါတယ်။ဒါပေမဲ့အကြမ်းဖက်မှုတချို့တော့ဖြစ်ခဲ့ပါတယ်။နိုင်ငံပိုင်သတင်းမီဒီယာကဟာမာပြည်နယ်ရဲ့အဓိကမြို့ဆလာမီးယားကစင်ကြေဖုံးမှာကားဖုံးပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးစစ်သားနှူးသေခဲ့ရတယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့ဒီမြို့ဝန်နာမှာဖြစ်ခဲ့တဲ့ဒီပုံခွဲမှုအတွက်ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်လို့ထုတ်ပြောတာမရှိသေးပါဘူး။အီရန်နိုင်ငံလွှတ်တော်ယူကောက်ပွဲတွေရဲ့ဒီနေ့စောပိုင်းစစ်တမ်းရလဒ်တွေအရပြည်ပြင်းပြောင်းလဲသမားတွေနဲ့အလေလက်သမျိုးကျဝါဒီတွေအသာရနေပြီးဒါဟာသမရဟာဆန်ရူဟာနီအတွက်သူ့နိုင်ငံရဲ့ရည်မှန်းချက်တွေအကောင့်ထဲပေါ်လာဖို့အခွင့်အခါကောင်းဖြစ်စေပါတယ်။တကယ်တော့အီရန်အနေနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အတူနျူကလ িয়ার ရေးသဘောတူညီချက်တရရရှိခဲ့ပြီးနောက်ပိုင်းပထမဆုံးလွတ်တဲ့လွှတ်တော်ရွေးကောက်ပွဲတွေဖြစ်ပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံမှာတော့တေခန်ဘုံခွဲသမားတူအနေနဲ့မြို့တော်ကာဘူးမှာရှိတဲ့ကာကွယ်ဝင်ကြီးဌာနကအနီးနားကအစိုးရလုံခြုံရေးတပ်ဖွဲ့တွေကိုဒီနေ့ပဲတိုက်ခတ်ခဲ့ပါတယ်။ဒါပေမဲ့ဒီတိုက်ခိုက်မှုကြောင့်ဘယ်နှဦးအသေးချေတရားရခဲ့တယ်ဆိုတော့အခုချိန်ထိမသိရသေးပါဘူး။မြန်မြန်တပ်သေးတွေကတော့ကယ်ဆယ်ရေးတပ်ဖွဲ့တွေအနေနဲ့ကြာဆုံးခဲ့သူအလောင်းတွေနဲ့လူနာတွေကိုမြို့တော်ကစစ်ရုံတစ်ခုကိုပို့ဆောင်မှုလုပ်နေစဉ်အခုလိုတိုက်ခိုက်ခံရတာဖြစ်တယ်လို့ဆိုပါတယ်။ရှေ့ဘက်ထဲမှာအစိုးရနဲ့တာလီဘန်တပုံတွေကြားငြိမ်းချမ်းဆွေးနွေးပွဲတွေဆက်လက်ဖို့ရှိနေချိန်မှာအာဖဂန်ခေါင်းဆောင်အဗ်ဒူလာကဒီအကြမ်းဖက်မှုတိုက်ခိုက်တာကိုရှုံချလိုက်ပြီးအခုလိုကြမ်းဖက်မှုတွေနဲ့ငင်းချင်းဆွေးနွေးပွဲတွေကိုတခါတည်းတွဲလို့မဖြစ်နိုင်ဘူးလို့ဝေဖန်ထုတ်ပြောလိုက်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုဝင်းမင်းကတင်ညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရေးမှုကမှစုမုံဖြစ်ပြီးအင်ဂျင်နီယာကတော့ Curtis Pineon ဖြစ်ပါတယ်။ VO American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်နောက်ရကြည9:00ကနေ10:00အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 24 megahertz 1.305 line to meter 25 megahertz 11965တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.